အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်သူအကျိုးအတွက်တိုင်းပြည်ကိုဦးဆောင်မဲ့ပါတီကြီးတစ်ယောက်ဖြစ်နေဆက်လက်ရည်တည်လိုတဲ့ဆိုရင်ပါတီဝင်တိုင်းကပါတီစည်းကမ်းစည်းမျဉ်းတွေကိုအတိအကျလေးစားလိုက်နာဖို့လိုတယ်လို့ပါတီအကြီးအကဲတဦးကပြောလိုက်ပါတယ်။ NLD ပါတီအာဏာရလာပြီး9လအတွင်း21ပင်လုံးတိုင်းရင်းသားညီလာခံကြီးကျင်းပနိုင်ခဲ့တယ်လို့ပြည်သူတွေကြားအကြောက်တရားနဲ့လာတာကိုလည်းမြင်ရတဲ့အကြောင်း NLD ခေါင်းဆောင်ပိုင်းကတုံ့တက်ပါတယ်။ရန်ကုန်မြို့ရွှေကုန်းတိုင်း NLD ပါတီဗဟိုဌာနချုပ်မှဒီကနေ့ကျင်းပတဲ့ဘ ഹു အစည်းကော်မတီအစည်းအဝေးမှာအခုလိုပြောဆိုခဲ့ကြတာပါအကြောင်းစုံကိုကိုညာဝဲအောင်ကပြောပြပါမယ်ရှင
် NLD ပါတီရဲ့ပထမအကြိမ်ဘ ഹു ကော်မတီစတ်ထမမြောက်အစည်းအဝေးကိုနိုဝင်ဘာ12ရက်နေ့မနေ့ပိုင်းကရွှေကုန်းနိုင်မှာရှိတဲ့ NLD ပါတီဘ ഹു ဌာနချုပ်မှာကျင်းပခဲ့ပြီးပြည်နယ်နဲ့တိုင်းအသီးသီးကဝန်ကြီးချုပ်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ် NLD ပါတီကရွေးကောက်ပွဲအနိုင်ရခဲ့ပြီးအစိုးရဆိုင်ရာအုပ်ချုပ်ရေးတာဝန်တွေနဲ့အလုပ်ရှုပ်နေတာကြောင့်ပါတီရဲ့ဘ ഹു ကော်မတီအစည်းအဝေးကိုတနှစ်လောက်အကြာအခုလိုအချိန်ကြာမှကျင်းပနိုင်တာဖြစ်ကြောင်းပါတီတာဝန်ရှိသူတွေကပြောပါရယ်အဲ့ဒီတနှစ်တာကာလအတွင်းလုပ်ခဲ့တဲ့ပါတီလုပ်ငန်းတွေနဲ့ပတ်သက်လို့ဒီကနေ့ကျင်းပတဲ့စတ္တမမြောက်အစည်းအဝေးမှာချပြဆွေးနွေးကြတာလည်းဖြစ်ပါရယ်ဒါပေမဲ့ NLD ပါတီဟာ2015ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်တဲ့ကိစ္စတွေမှာရောရွေးကောက်ပွဲအနိုင်ရပြီးနောက်ပိုင်းပြည်နယ်တချို့ကဒေသဆိုင်ရာပါတီခေါင်းဆောင်တွေကိုတောင်ဝန်ကရက်စဲပြစ်တာမျိုးတွေအထိလှုပ်ဆောင်ခဲ့တဲ့အပေါ်ပါတီဝင်ထုကြားစိတ်ဝမ်းကွဲပြားမှုတွေထွက်ပေါ်နေတာပါ NLD ပါတီအတွင်းစီကန်းနီလန်းနဲ့မညီညွတ်ပဲလှုပ်ဆောင်မှုမျိုးတွေရှိနေတာကြောင့်လာမယ့်အနာဂတ်မှာပြည်သူကိုအကျိုးပြုမဲ့ဥဆောင်ပါတီကြီးတရဖြစ်ဖို့ဆိုရင် NLD ပါတီဝင်တိုင်းကပါတီစီမင်းစီကန်းတွေကိုအတိအကျလိုက်နာဖို့လိုတယ်လို့ NLD ပါတီအတွင်းမှုအဖွဲ့ဝင်လည်းဖြစ်ပါတီပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးညံဝင်းကပြောပါတယ်
ကျွန်တော်တို့ကဒီကာလမှာဗျာကျွန်တော်တို့စီကံနီလာနေလုံးလုံးလုံးလေးနဲ့မငြိမ်းဘူးဗျာစီကြတွေကိုအနာဂတ်မှာပါတီရဲ့ညီညွတ်ရေးတည်ဆောက်ဖို့ဆိုရင်လုံးလုံးလုံးလေးတနည်းအားဖြင့်ပြောရတာဥပဒေပါပဲလုံးလုံးလုံးလေးကိုဆွေးရောပေါ်ပေါ်လက်ခံသင်သုံးနေအဲ့ဒီအပေါ်ကြီးအားနည်းပါမယ်ပြည့်စည်အောင်ဆက်ကြောင်ဖြစ်မယ်အချမ်းတော့အဲ့ဒါပါပဲလုံးလုံးလုံးလေးအတိုင်းကောင်းရွက်သွားကြဖို့အားလုံးကလုံးလုံးလုံးကြီးကိုလေးစားလိုက်နာဖို့အဲ့ဒါအဓိကပါ။ဟောကျွန်တော်တို့ပါတီမှာလည်းပါတီဥပဒေတွေရှိတာဟုတ်။အဲ့တော့အဲ့ဒါတွေကိုလိုက်နာဖို့မဖောက်ဖျက်ဖို့အဲ့ဒါပါ
။ဟုတ်ကဲ့ဆရာ NLD ပါတီကအာဏာရလာပြီးနောက်ပိုင်းတိုင်းပြည်မှာဘယ်လိုထင်ရှားတဲ့ကိစ္စမျိုးတွေလှုပ်ဆောင်နိုင်ခဲ့ပါသလဲ
။ NLD ပါတီအစိုးရဖွဲ့လာနိုင်တဲ့အခါမှာမိငင်းကြီးညီလာလာကြီးကျင်းပနိုင်တာအဓိကအပြောင်းလဲနဲ့အထင်ရှားဆုံးကိစ္စလို့မြင်ပါတယ်။ဒီကိစ္စအရေးကြီးဆုံးပြဿနာကျွန်တော်အမြင်ပေါ့ကျွန်တော်တို့တိုင်းပြည်ဒီမိုကရေစီရဖို့တိုးတက်ဖို့မျိုးဖို့ဆိုရင်ငြိမ်းချမ်းရေးရာမရှိဖြစ်လိုအပ်တဲ့အတွက်အားလုံးပါဝင်နိုင်ဖို့ကအရေးကြီးတာပါကျွန်တော်တို့တိုင်းရင်သားအစုအဖွဲ့လေးတွေအကြီးရောသေးရောအနာရှိတာရောလက်နက်ပြည်စုံတာမပြည်စုံအားလုံးပါဝင်ပါလားငြိမ်းချမ်းရေးခိုင်မာမျိုးလို့ကျွန်တော်ယူဆ
ဆိုတော့2019လာမယ့်ဂျားပြည့်ရွေးကောက်ပွဲမှာ NLD ပါတီကဘယ်လိုရည်မှန်းချက်ထားပါလဲခင်ဗ
ျကျွန်တော်တို့စူးစမ်းမယ်အားလုံးရအောင်ပဲစူးစမ်းနေရာတိုင်းဝင်ကြ
ဟုတ်ကဲ့ NLD အစိုးရတက်လာပြီးနောက်မှာပြည်သူလူလားတောင်းတတဲ့အရာတွေကျေနပ်အားရလောက်အောင်ဖြည့်ဆည်းပေးနိုင်နေပြီလားခင်ဗ
ျကျွန်တော်တို့တိုးတက်မှုတွေတော့ရှိတယ်ကျေနပ်လောက်အောင်တော့မဟုတ်ဘူးသို့တော့ကျွန်တော်တို့ဆက်လက်စူးစမ်းဖို့အင်အားတရအနေနဲ့တော့ရှိပါတယ်
ပါတီပြောခွင့်ရဦးညံဝင်းပြောသွားတာပါ NLD ပါတီအာဏာရလာပြီးနောက်ပြည်သူတွေကြားအကြောက်တရားနှဲလာတယ်လို့မြင်မိကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်ပြည်သူတွေအခုတော့အကြောက်တရားတွေပါတယ်ပြည်ပြည်တော့အကုန်လုံးကျွန်တော်တို့ဆိုရင်ဂျင်းနီပွင့်လင်းဆက်ဆံလာကြဝန်ထမ်းတွေအားလုံးဆက်ဆံလာပုံမှာကျွန်တော်တို့ကြားမြင်အောင်သူတို့ဂျင်းနဲ့တို့ထင်တာပဲလေတော့မြောက်ပြောင်းလဲနိုင်ခဲ့ပြီလို့တွတ်တာပါလေလောကချက်တည်းပြရမာရီယာအခုလက်လော့ပြီးအခုရတာမှမဟုတ်တာဟုတ်ဒီငါနဲ့တောင်မပြီးစနေလောက်မှာဒီမူလနဲ့တူတူရနေဆိုတာကချင်းနေအများကြီးယူရတာပဲလ
ေ NLD အစိုးရတက်လာပြီးပြီးချင်းမှာပဲနိုင်ငံရေးအကျဉ်းသားအမြောက်များလှုပ်ပေးခဲ့တယ်လို့နိုင်ငံရေးလှုပ်ရှားသူတွေအပေါ်ကန့်သက်ဖိနှိပ်တဲ့ဥပဒေတချို့ကိုလည်းလွတ်တော်မှာပြုပြင်ပြောင်းလဲခဲ့ပါတယ်ဒါပေမဲ့ငြိမ်းချမ်းရေးရဖို့လက်နက်ကင်တိုင်းသာပိဋိပက္ခဖြည့်ဆည်းရေးကိစ္စမှာတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကပြောနေကြပါတယ်ခင်ဗျာ
ကိုညာဝဲအောင်ပါရှင